လာပါခင်ဗျာအင်္ဂါညတရက်လီတိုင်းစီစဉ်ကနေကြိုးဆိုပါရယ်မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးကလေးကပြည်တွင်းမှာတင်တစ်ဖက်နဲ့တစ်ဖက်အချင်းချင်းလို့ပြောကြတဲ့လူတွေအချင်းချင်းကြားမှာတိုက်နေကြတဲ့စစ်ပွဲတွေဒီနေ့ဒီချိန်ထိမကျက်နိုင်သေးပါဘူးဒီလောက်ထိဖြစ်နေတဲ့စစ်ပွဲတွေတိုက်ပွဲတွေရပ်သွားအောင်ဘယ်သူမှမလုံနိုင်တော့ပါဘူးလားဒါအခုညကျွန်တော်တို့အဓိကဆွေးနွေးအဖြေရှာမယ့်မိကွန်ဖြစ်ပါတယ်ပင်နိုင်ဆွေးနွေးပြီးဖို့ဖိတ်ခေါ်တာသူနှစ်ဦးရဲ့မှာတဦးကကိုယ်တိုင်ဒီငင်းချိုင်းလုပ်ငန်းစဉ်ထဲမှာတရေဝဝင်ပါဝင်နေတယ်ပြောင်စုညင်းညီလာခံ27ရာစုပင်လုံအကျိုးပြင်ဆင်ရေးကော်မတီဝင်ဦးကက်ထင်နဲ့မှာနောက်သူကတော့မြန်မာနိုင်ငံရဲ့စီရေးငင်းချမ်းရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ဝေဖန်သုံးသပ်ချက်ဆောင်မတွေရေးသားနေတဲ့စာရေးဆရာဦးမမောင်စုဖြစ်ပါတယ်။မင်္ဂလာပါဆရာတို့ခင်ဗျာတရက်လေးလိုက်စီစဉ်ကကြိုးဆိုပါတယ်။ဒီအကြောင်းအရာကိုစိတ်ဝင်စားလို့ဆွေးနွေးခြင်းနဲ့လူတော်များများကျွန်တော်တို့ဆင်ပေးထားတာရှိပါတယ်။ကျွန်တော်တို့ပေးနိုင်တဲ့အချိန်ထက်ကိုပို့ပြီးတော့ဆင်ပေးထားတာရှိတဲ့အတွက်ကြောင့်ကျွန်တော်တို့အားလုံးပဲလူရင်းတူရှင်တိတိမိဆွေးနွေးနိုင်တဲ့ဆိုရင်ဖြင့်ပါဝင်ဆွေးနွေးခြင်းသူအားလုံးဆွေးနွေးခွင့်ရမယ်ဆိုတာကျွန်တော်ကြိုတင်ပြီးတော့အတိပေးခြင်းပါတယ်။ရင်းစုံတို့ဒိုင်းဆွေးနွေးပါဝင်ဒိုင်းရဲ့ဆွေးနွေးပြီးမဲ့သူ2ယောက်ရဲ့သဘောထားမျိုးကိုနောက်ထောင်ကြည့်အောင်ပါ။ဆရာဦးကက်ထိန်နဲ့ခင်ဗျာဆရာကိုတိုင်ကဒီငင်းချမ်းရေးလုပ်ငန်းစဉ်ထဲမှာထက်ထဲဝုံဝံကိုတိုင်ပါဝင်ပတ်သက်နေသူအနေနဲ့ဖြေချပေးပါ။စစ်ပွဲတွေကိုရက်အောင်ဘယ်သူမှမလုပ်နိုင်တော့ဘူးလားဆရာ
။ဟုတ်ကဲ့အားလုံးမင်္ဂလာပါခင်ဗျာ။စစ်ပွဲကိုရအောင်မလုပ်နိုင်ဘူးလားဆိုတော့မြေကွန်းကိုပြန်ဖြေရမယ်ဆိုရင်ဒီနေ့အနေအထားလက်တွေ့အနေအထားကိုပြန်သုံးသပ်ကြည့်ရင်တော့ဒီနေ့ဟာစစ်ပွဲကိုရအောင်မလုပ်နိုင်သေးတဲ့အနေအထားဆိုတာကျွန်တော်တို့အားလုံးတွေ့နေရပါလေ။ဒါမဲ့စစ်ပွဲကိုရနိုင်အောင်မလုပ်နိုင်ဘူးလားဆိုတော့ဒါအခြေအနေနဲ့အချိန်အခါနဲ့အားလုံးရဲ့ကြိုးစားမှုငြိမ်းချမ်းရေးနိုင်ငံရေးရေချင်းကိုက်ညီတဲ့အနေအထားတစ်ခုရောက်ရင်တော့ဖြစ်သွားဖို့ရှိပါတယ်ဒါပေမဲ့ဒီတပိုင်းကျောင်းရဲ့အနေအထားမှာဒီငင်းချမ်းရေးကိုချင်းကပ်တဲ့နေရာမှာချင်းကပ်ပုံချင်းကပ်နည်းနဲ့ရည်ရွယ်ချက်ချင်းကတော့တူညီဖို့ခက်ခဲတဲ့အနေအထားဖြစ်တဲ့အတွက်ကြောင့်ဒီနေ့ဒီချိန်အထိတော့ဒါငင်းချမ်းရေးကိုကျွန်တော်တို့အားလုံးစူးစမ်းပေမဲ့မရနိုင်သေးတဲ့အခြေအနေဖြစ်ပါတယ
်ဟုတ်ကဲ့ဆရာမမောင်စုဘလို့မြင်ပါတယ်လဲဆရာစစ်ပွဲတွေကိုရအောင်လုပ်နိုင်မဲ့လူမရှိတော့ဘူးလားခင်ဗ
ျစစ်ပွဲတွေကိုရအောင်လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကစစ်ပွဲတွေဖြစ်တဲ့အကြောင်းရင်းကိုကျွန်တော်တို့ပြန်လည်သုံးသပ်ရင်တော့ကောင်းမယ်ထင်ပါတယ်။ဒါဖြစ်လို့လဲဆိုတော့အခုဗမာပြည်မှာစစ်ပွဲတွေဖြစ်နေတာပထမဖြစ်တာတော့ဒီအနည်း90လုံးလုံးမှာနိုင်ငံရေးပြဿနာကိုလက်နက်ကိုင်နဲ့လက်နက်ကိုင်နဲ့ဖြေရှင်းရမယ်လို့ဒီပါဝင်တဲ့တရားလုံးအမည်ပြောနှစ်ပေါင်းများစွာကန့်ဆဲထားတာအကြောင်းဖြစ်ဖြစ်ဖြစ်ပါတယ်။ဒုတိယအကြောင်းဖြစ်ဖြစ်ကတော့ဆွေးနွေးရင်းခုန်ဖြေရှာတဲ့ယဉ်ကျေးမှုကဘာမှမထွန်းကားဘူးရ။အနည်းဆုံးတော့အများစုနာဂန်နဲ့ဒီမိုကရေစီစနစ်ကလည်းမထွန်းကားခဲ့ဘူး။အထူးသဖြင့်1962ခုနှစ်ပါလီမန်ဒီမိုကရေစီဖြတ်သိမ်းခံရပြီးတဲ့နောက်ပိုင်းမှာအစိုးရနိုင်ငံရေးအစိုးရတည်ယူလာမိမိရဲ့နိုင်ငံရေးသဘောထားကိုလက်မှတ်ကိုင်မှုနဲ့ဖြည့်ရှင်းမှုမဲဆိုတဲ့အိစားပုံစံမှုလာတာအကြောင်းဖြစ်ချေဖြစ်ပါတယ်။တတိယအချက်ပြောရရင်တော့တိုင်းမားတွေရဲ့ပြည်နေတွေမှာလက်ရှိစစ်ပွဲတွေဖြစ်ပွားနေတဲ့အတွက်ကြောင့်တိုင်းမားတွေရဲ့ဓာတ်ညီကိုယ်ပိုင်အုပ်ချုပ်ရေးဖယ်ရယ်ပြဿနာဖြေရှင်းရတယ်စစ်ပွဲဖြေရှင်းမှုအကြောင်းချက်တစ်ခုဖြစ်ပါတယ်အဲစလုံးကဖြစ်နေတဲ့လက်ရှိချိန်မျိုးပြောရရင်တော့ဒီလိုငင်းငင်းရှိမှုဝဲခါလာမှာစစ်ပွဲတွေဖြစ်ပွားနေတာဟာစစ်ပွဲလုံးရောမှာနှိမ့်နေရတဲ့အိစရီကိုစီးနင်းရဲ့ဖျားပြင်းနေတဲ့အကြောင်းချက်တွေကြောင့်ဖြစ်နေတာလို့ထင်ပါတယ်ဒီကြောင့်ဖြစ်တယ်လို့ဖြစ်ရှင်းနိုင်ရင်ကျွန်တော်တို့စစ်ပွဲတွေကိုရပ်တန့်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ဆရာဦးကတည်းကအဲ့ဒီတော့ခုနဆရာဦးမောင်စုဆွေးနွေးသွားတဲ့အချက်တွေကိုဖြစ်ရှင်းနိုင်ဖို့အလားအလာရှိရလို့ဆရာယုံကြည်ပါသလား
ဒီအခြေအနေကိုဖြစ်ရှင်းနိုင်ဖို့ကျွန်တော်တို့စူးစမ်းတဲ့လူတွေဝိုင်းဝန်းဆောင်ရွက်တဲ့လူတွေပေါ်မှာမှုတည်ပါတယ်ပြီးရင်ဒီဟာကအဓိကကျွန်တော်တို့ဆောင်ရွက်နိုင်တဲ့ပုဂ္ဂိုလ်ဆောင်ရွက်နိုင်တဲ့အဖွဲ့အစည်းတွေပေါ်မှာလည်းမူတည်ပါလေပြီးရင်ကျွန်တော်တို့တမိုင်းကိုပြန်ကြည့်တဲ့အခါမှာတိုက်ပွဲနဲ့ဖြစ်ရှင်းလို့မရဘူးဆိုတဲ့ဟာကိုတော့ကျွန်တော်တို့ဒီနေ့အထိတော့အားလုံးတွေ့မြင်ရတဲ့အနေအထားဟာအလုံးမြင်လို့မရပါဘူး။ဒါကြောင့်ဒီငင်းချမ်းရေးဆိုတဲ့ဥစ္စာကိုတော့တိုက်ပွဲနဲ့မဟုတ်ဘဲနဲ့ချစ်ပေါ်လာရတဲ့အခြေအနေဖြစ်တဲ့နိုင်ငံရေးကိစ္စဖြစ်တဲ့အတွက်ကြောင့်နိုင်ငံရေးနဲ့ကြီးနဲ့ပဲကြိုးစားပြီးတော့ဖြည့်ရှင်းဖို့လိုအပ်တယ်လို့အဲ့လိုပဲယုံကြည်ပါလေ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်တရားပောင်းဆွေးနွေးမယ်တော်တော်ရှင်လူချင်းဖိတ်ခေါ်ပါမယ်ပထမအဦးဆုံးတဦးကကချင်ပြည်နယ်မြကြီးနားမြို့ကကိုထွဲအောင်ပါကချင်တိုင်းရင်းသားလို့ကျွန်တော်ယူဆပါရယ်ကိုထွဲအောင်သဘောထားဆွေးနွေးလို့ရပါပြီခင်ဗျာ
โอเคดีดีปีแรกเนี่ยไม่ยังไงเราอยู่แล้วส่วนในช่วงของเราเจอสุนัขสุดเชิงตอนนั้นช่วงว่าดีที่พี่เราไปดูช่วงในยานในเรื่องของดีในช่วงของเราซึ่งก็เอาไว้แต่มาเทียบกับดีที่พี่เราช่วงเนี่ยยานตรงยานในสุดช่วงในช่วงพี่เราสุดสามตัวก็ดีอันนี้ช่วงเนี่ยยานตรงยานในก็เลยสามตัวก็ที่อุบลงานสุดอันนี้มาเนี่ยที่ว่าที่ว่าลงงานสุดคือเราวิจารณ์สิ่งสื่อเนี่ยถ้าสื่อทำอะไรที่ลงงานที่ลงงานที่ลงงานสื่อเนี่ยสื่อที่หาเรื่องสักทีนั่นเองที่ว่าในยานี้มันเนี่ยอะไรยากที่จะบอกเลยเยอะลงดีเนี่ยมาดูสุดท้ายผู้สุดท้ายเสียมชิโร่ลูกเชนในไงยี่มาทำมาโดยการกันอาเซียนฟ้องเองทำมาโดยการกันด่านในไงยี่มาเจ้าตัวลูกเชนดูสุดท้ายเราเปลี่ยนยามเลยสุดท้ายเราเปลี่ยนไปเป็นมุกซีในงานมาลูกเลยแต่ถ้าที่มุกซีในงานมาลูกเลยที่ว่าปีนี้ปัญหาคนในยี่ยามว่าสุดท้ายเปลี่ยนดูยากอะไรที่ว่าลงงานที่เราลุยยามไปแต่ถ้าดูเนี่ยดีจุดที่ว่าเริ่มลุกขึ้นมาแล้วลุกขึ้นมาตัวจังหวะเราดูยากที่ท่าเลยในไงยี่อันเอาเริ่มลุกขึ้นมาแต่ถ้าดูยังในไงยี่อันเอาเราอยากพูดว่าในไงยี่มาที่เราข้างกันนะมาที่เราพูดว่าตัวสุดท้ายเนี่ยคือตัวอะไรส่วนถ้าเราที่พูดอยากพูดว่าเด็กเล่าในเรื่องชีวิตของเราสุดเชื่อชีวิตอ่ะส่วนเราเล่าในเนี่ยแต่ถ้ามาถึงเราเล่าในเนี่ยเราจะสู้กับปีดีว่าเล่าในมาเลยดีสิ่งที่เนี่ยพัฒนาที่มาทำความชีวิตว่าส่วนยาคือตัวอะไรแต่ไม่ต้องชีวิตเนี่ยต้องชีวิตชีวิตเอาไปเลยอ่ะอาณาชีวิตและในแต่ในเนี่ยตัวที่จะทำมาถึงคือตัวอะไรแต่ถ้าเราส่วนเนี่ยทำมาถึงคนละดีคือชีวิตในไงเทนเซนต์แท้ในโซลเนี่ยในงานยี่สิบปีก็ตัวนี้มาสรุปเองเนาะดูว่าดีดีนั่นคือยักษ์ในในเชนิวพันธุ์ที่ไหนมาบ้าง
โอเคครับ
ดูว่าปีดีว่าปีดีว่าดีดีโมเกชในยามาเอออ๋อดีอาณาชีวิตเป็นไปได้ถ้าจะปีดีวันนี้เนี่ยดีนี่ละมีอยู่ในบ่อเนาะที่ในวันนี้ปีดูปีดูสุดยอดแล้วนี่ละมีอยู่ในดีนั่นคือผู้ช่วยได้สรุปเองดีดีนั่นคือยักษ์ในเราช่วยได้มา
โอเคครับที่เราจะมีอะไรเต็มมาเลยเราดูก็มุมจีเนี่ยบีเลมิวเนี่ยลูเลจีว่ากักูซอทูชากูซอทูชาส่วนนี้ว่าไง
ครับครับแล้วก็เจ้าสุนิชาก็อกุอสีทัวร์เนาะชิฟเฟอร์ตัวดีสุยะนี่เนี่ยดีจ้างนี่เนี่ยก็ดีชิฟเฟอร์ก็จองจักပြီးတော့ဒီရောက်ရောက်ပြားခံတောင်းတဲ့ဘောလို့ဖြစ်ရောဗျာအသူတို့ကလည်းနေနေမလုပ်ဘူးလားဒီနေကမလာဘူးဟောကျော်လုပ်နေတယ်ဒီမှာရှိဖို့တော့ထူပြီးဒါပေမဲ့အဲ့ရှိဖို့ကတကယ်ပြည့်စုံတဲ့ငင်းငင်းမဟုတ်ဘူးဒါပေမဲ့သူတို့အဲ့လိုလုပ်ချင်အပ်တာကသူတို့ရဲ့ငင်းငင်းလို့ရှိဟောင်းဒီမှာပေါ်လင်းပေါ့နော်တစ်ဖက်မှာပဲကြည့်ရရင်နိုင်ငင်းငယ်ရောက်တော့ဘာလို့အဲ့လိုဒီအင်းကြီးကောက်ဖို့လည်းလိုအပ်တယ်ဗျာအင်းကြီးကောက်အခုဆိုရင်တေယုတ်ဆိုတာကဒီသူကတိုင်းသားစီပြောကြလဲသူယူတာပဲကျန်တယ်ဗျာအစိုးရစီကလည်းသူတို့ဒီကျန်စရာယူရတဲ့ဒီတေယုတ်ကြီးလည်းနေလာပဲဘယ်လိုခါမှအင်းကြီးကောက်မဖြစ်ခဲ့တဲ့အတွက်ဒီလိုမျိုးငင်းငယ်ကြီးတစ်ဖက်တည်းကအထောက်မှုပြုလို့ရဖို့ဆိုရင်ဒီအင်းကြီးနိုင်ငံတွေကလည်းကျော်လို့မြန်မာနိုင်ငံမှာကောက်ဖို့လိုအပ်တယ်ဗျာ
ဟုတ်ကဲ့
ဒါကကျော်လို့ဒီကနေ့ဒီနေ့ရောက်ပိုင်းလို့ဒီဒီတော်လို့ဒီလိုဖြစ်ရချိန်မှာဘယ်သူကဒါလို့မဖြစ်ရှိပေးမလို့ဖြစ်လဲဆိုရင်ရှင်ရှင်အားယူအမှာရှိတယ်ဒီတကယ်ဟိုရင်းကျရင်းလူလားအဖွဲ့တွေကပဲသူတို့ကကြားဝင်ပြီးတော့မှဒီနိုင်ဖြစ်ရှိပေးတော့ပုံမြန်မယ်လို့ယူဆပါတယ်ဘာလို့လဲဆိုရင
်ဟုတ်ကဲ့ကုသိုလ်ချာကုသိုလ်ချာ
ဟုတ်ကဲ့ဒီတက်ကလို့ကတိုင်းသားရှင်တို့များ
ကိုစောတူချာကျေးဇူးများတင်ပါတယ်ကိုစောတူချာဆွံ့ရကျင်တာပေါ်ပြီလို့ထင်ပါတယ်ကျွန်တော်နောက်လူတွေလည်းအချိန်ပေးခြင်းလို့ပါဆိုတော့ဥခက်ထင်းနေခင်ဗျာတချို့သုံးသက်ချက်တွေမှာဟလာတိုက်နေတာစစ်တပ်ကတိုက်နေတယ်ပေါ့တမတော်စုတမတော်ကတိုက်နေတယ်ပေါ့ဆိုတော့ဒေါ်ဆန်းစုကြည်ကတမတော်အပေါ်မှာဩဇာလွှမ်းမှုမရှိလို့တိုက်ပွဲတွေရက်ခိုင်းလို့မရဘူးတိုက်ပွဲတွေမရက်နိုင်ဘူးဆိုတော့ပြောတဲ့သုံးသက်ချက်မျိုးတွေရှိပါတယ်အဲ့ဒီသုံးသက်ချက်မျိုးတွေကတရားမျှတသလားဖြစ်နိုင်ချေရှိသလား
အဲ့ဒီကိစ္စကတော့ကျွန်တော်ပြန်စဉ်းစားတယ်ကျွန်တော်လည်းမေကွန်းပြန်ထုတ်ကြည့်ပါလေ။ဘာဖြစ်လို့လဲဆိုတော့ဒီနေ့ကျွန်တော်တို့နိုင်ငံမှာတာဝန်ယူမဲ့လူတာဝန်ခံမဲ့လူ responsibility နဲ့ accountability ယူဖို့ကျွန်တော်တို့ရှိဖို့လိုအပ်ပါတယ်။ဒါဆိုဒီတိုက်ပွဲနဲ့ပတ်သက်တာဘယ်သူတာဝန်ယူမလဲ။ဘယ်သူတာဝန်ခံပြီးတော့ဆောင်ရွက်မလဲ။ဆိုရင်ဒီမေကွန်းပေါ်မှာပဲခုနပြီးတဲ့အခြေအရတော့ဒီမှာပြန်ပြီးတော့ပါနေပါတယ
်ဟုတ်ကဲ့ဟုတ်ကဲ့တင်တယ်ဆံမောင်ဆိုတော့ဘယ်လိုမြင်တယ်ဒီမေကွန်းကသဘောကအတိတ်ပဲရှိတဲ့မေကွန်းလားဒီမေကွန်းမေးတာရောအမေးခံရတဲ့ဒေါ်ဆန်းစုကြည်ကိုယ်တိုင်အတွက်တရားမျှတမှုရှိရလားဒီမေကွန်းရဲ့သုံးသက်ချက်ကရောမှန်တယ်လို့ယူဆသလား
ဒီမေကွန်းကတော့လူတိုင်းမင်းနေတဲ့မေကွန်းပါပဲဒါလေးကျွန်တော်တို့ရဲ့2008အခြေခံဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့ဆိုင်ပါတယ်ခင်ဗျာကျွန်တော်ရေကောက်ပွဲကအရသာဆိုးကတက်လာတယ်ဆိုပေမဲ့အရသာဆိုးကလုတ်ပိုင်ခွင့်ရလဲတီးကြရှိတယ်လို့တမ်းတော်ရဲ့လုတ်ပိုင်ခွင့်ရလဲတီးကြရှိနေတယ်ဆိုတာကျွန်တော်အခြေခံဥပဒေထဲမှာမြင်နိုင်ပါတယ်အထူးသဖြင့်ပြည်တွင်းစစ်နဲ့ပတ်သက်ပြီးတော့တမ်းတော်ရဲ့ခံအလွန်ကြီးပါတယ်ဒ ဒီချိန်မှာဒေါ်စန်းစုကြည်ကတမရောဩဘာရှိတာမရှိတာဆိုရဲမိကုန်းတဲ့ဆိုင်ဒေါ်စန်းစုကြည်ဒီတမရောနဲ့လောတဲ့ရင်ကြားစီလုံနေတယ်လို့ဒေါ်စန်းစုကြည်ဒီတိုင်းသားလက်နက်ငယ်ဆိုပြီးရင်ကြားစီလုံဖို့လို့တချိန်ထဲမှာလဲတမရောနဲ့တိုင်းသားလက်နက်ငယ်ဖွဲ့ကြမှာရင်ကြားစီလုံဖို့လို့ဒီလိုအပြိုင်နေတဲ့အချိန်မျိုးမှာကျွန်တော်ဖြတ်တန်းနေရတယ်လို့ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါဦးမောင်စုနောက်ထပ်ဆွေးနွေးမယ့်သူတွေစက်ပြီးဖိတ်ခေါ်ပါမယ်နယူးယောက်ပြည်နယ်ဘက်ဖလိုမြို့မှာနေတဲ့ကိုပိုင်စိုးဆွေးနွေးဖို့လဲရောက်ပါပြီတတိယရောက်နဲ့လူရင်းတူရှင်ဆွေးနွေးပေးကြပါခင်ဗျာကိုပိုင်စိုးဆွေးနွေးပါကိုပိုင်စိုးဖုန်းလိုင်းကမကောင်းပါဘူးလေးတန်းနေကြားနေရပါတယ်ချလိုက်ပါပြန်ခေါ်ပါမယ်နောက်တူးကိုတစ်ဆယ်တည်းဖိတ်ခေါ်ပါမယ်ဂျီနန်ဂျောင်း
ောင်ရောက်ရှိလို့လာပါလေ။အဲ့လိုနှိမ်မားတဲ့မိသားပြည်သူစိတ်ရဲ့ကျွန်တော်တို့ရလကံတော့ကျွန်တော်တို့နိုင်ငံကိုကြာရှုံးနိုင်ငံတော့တစ်ခုဆိုရရလကံကိုကျွန်တော်ပေးခဲ့ပါလေ။အဲ့တော့ကျတော့ဂုဏ်သက်ရှိအခြေအနေရဆိုလို့ရှိရင်ကြာနိုင်ငံကြာရှုံးနိုင်ငံဖြစ်နေတဲ့ပြည်သူစိတ်ကမဖြစ်မနေကိုကျွန်တော်ရပ်ဖို့လိုနေပါလေ။အဲ့လိုပြည်သူစိတ်ကိုကျွန်တော်တို့ကတိုက်နေတဲ့လူတွေကပါတော့လေဆိုတော့ဒါနိုင်ငံကိုချစ်လို့တိုက်တာလို့သူကပြောတယ်။နောက်တစ်ချို့ကကြတော့အနုဒါတန်းလူကြီးတွေကျွန်တော်စိုက်တာလို့ပြောတယ်။အဲ့လိုဘာကြောင့်လဲစစ်တိုက်စစ်တိုက်ကစစ်တိုက်တာတော့မကောင်းဘူး။အဲ့တော့ကြတော့စစ်တိုက်တယ်ဆိုတာလည်းနောက်တစ်ခုကစစ်တိုက်တာဆိုတာတိုက်ဖို့မနေသေးတဲ့လူကြီးရှိတယ်။အဲ့ဒီတိုက်ဖို့မနေသေးတဲ့လူတွေကစစ်ပွဲကိုသူရက်ဖို့လည်းအနေသေးနိုင်မှုလိုအပ်ပါလေ။အဲ့တော့ကြတော့ကျွန်တော်တို့နိုင်ငံမှာစစ်ပွဲတွေရက်ဖို့ဆိုလို့ရှိရင်စစ်တိုက်ဖို့မနေသေးတဲ့လူတွေကပဲစစ်ပွဲတွေကိုရက်ဖို့တောင်းရင်ယူရပါလိမ့်မယ်။အားလုံးကိုစစ်တိုက်ဖို့အမိတ်ပြည်လူတွေကျွန်တော်ပြောချင်တယ်စစ်ပွဲတွေရပ်ဖို့အမိတ်ပေးပါလို့ပဲကျွန်တော်ဆွေးနွေးချင်ပါတယ်ခင်ဗ
ျကျေးဇူးတင်ပါတယ်ဦးတန်းအောင်ကိုပိုင်ဆိုးဖုန်းလိုင်းပြန်ကောင်းပါပြီကိုပိုင်ဆိုးဆွေးနွေးပါခင်ဗ
ျဟုတ်ကဲ့ပါကျွန်တော်ကတော့ရှေ့ရှေ့ကပါကျွန်တော်လည်းတော့နေလို့နိုင်ငံရေးလောကထုတ်ကိုကျွန်တော်ဝင်လာတာဖြစ်တယ်1948ခုနှစ်ကပါလွတ်လပ်ရေးရပြီးကတည်းကပြည်တွင်းစိတ်ဖြစ်လာတာဒီနေ့တတိတန်ဖြစ်နေတာအဲ့တော့ပြည်တွင်းစိတ်ကိုရတန်းလို့ဖို့အတွက်အခုလိုဗမာတမတော်ကနေပြီးထိုးစစ်စင်ပြီးတဲ့ပြည်နေတွေမှာအခုလိုထိုးစစ်စင်ပြီးလုံနေလို့တော့ပြည်တွင်းစိတ်ဟာငှိရှိုင်းရနိုင်မှာမဟုတ်ပါဘူးအဲ့တော့တကယ်တော့ငှိရှိုင်းကိုလူရှင်တယ်ဆိုလို့ရှိရင်တော့ပြည်နေတွေမှာထိုးစစ်တွေကိုရတန်းပြီးဟောစိတ်ကောင်းဆောင်မင်းအွန်လိုင်းပေါ်မှာအရေးကြီးဆုံးလို့ကျွန်တော်မြင်တယ်အဲ့တော့တကယ်တော့ပြည်နေတွေကစိတ်ဟောထိုးစစ်တွေကိုစိတ်ကောင်းဆောင်လုပ်တဲ့မင်းအလှန်ကနေပြီးရင်အဲ့ဒီစိတ်ဝါထိုးစိတ်တွေကိုရတန်းပြီးရင်ဟောငှိရှင်ရဲ့အခုလက်နက်ကအဖွဲစည်းတွေကိုအကုန်လုံးကိုငှိရှင်ရဲ့ခေါ်ပြီးရင်သပွေးပေါ်မှာငှိရှင်ရဲ့ဆွေးနေပြီးရင်တော်အောင်ဆန်းစိုးကြီးနဲ့တန်ပင်ပြီးရင်မင်းအလှန်နဲ့တော်အောင်ဆန်းစိုးကြီးတန်ပင်ပြီးရင်တော့ငှိရှင်ရဲ့ကိုလုံးမယ်ဆိုလို့ရှိရင်တော့ငှိရှင်ရဲ့ကတော့မြန်မာနိုင်ငံအတွက်အကောင်းဆုံးဖြစ်လာလိမ့်မယ်လို့ကျွန်တော်မြင်တယ်အခုလိုထိုးစိ
တ်တွေနဲ့ကျွန်တော်ကလည်းပါလို့
နောက်နှစ်တရာပြီး
ကိုပိုင်ဆိုးဆွေးနွေးကြတာပေါ်လို့မျိုးလို့ယူဆပါတယ်ဥက္ကဋ္ဌနဲ့တချို့တခြားသုံးသပ်ချက်တွေမှာလည်းပဲဟဲ့လားစစ်တေစစ်ပွဲတွေမဆိုင်နိုင်ဘူးတိုက်နေကြပြီလေဆိုတော့ကျွန်တော်တို့ကဘာကြောင့်တိုက်တယ်ဘာလဲဆိုတာတွေကျွန်တော်တို့ပြောမနေတော့ဘူးစစ်ဖြစ်နေတာအဓိကပဲတိုက်နေကြတာအဓိကပဲဆိုတော့ဒါကိုမရက်ဖဲနဲ့တိုက်နေကြတာကနှစ်ဖက်စလုံးမှာရက်ချင်တဲ့နိုင်ငံကြီးအရာရက်ချင်တဲ့စိတ်ဆန္ဒတကယ်စစ်မှန်တဲ့သဘောထားဆန္ဒမရှိလို့ဆိုတဲ့သုံးသပ်ချက်မျိုးလည်းရှိတယ်အဲ့ဒါကရောဘယ်လောက်ဖြစ်နိုင်ကြည်ရှိလဲဆရာ
ကျွန်တော်အနေနဲ့ဒီနိုင်ငံရဲ့အရာနိုင်ငံရေးစစ်စစ်အနေနဲ့ဒီဟာကိုမမှန်ကန်ကန်နဲ့ကျွန်တော်တို့မြတ်မြတ်တတနဲ့လွတ်လွတ်လပ်လပ်နဲ့ဆွေးနွေးမယ်ဆိုရင်နိုင်ငံရေးအနှစ်သာရပြည်ပြည်ဝဝနဲ့ဆွေးနွေးမယ်ဆိုရင်ကျွန်တော်တို့အရေးအကောင်းကောင်းရှိမယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်။ဒါပေမဲ့ဒီနေ့ကျွန်တော်တို့နိုင်ငံမှာလက်နက်ကိုင်အဖွဲ့အစည်းတွေကတော့ပြည်သူစစ်ကအစဆိုရင်တရားကျော်ရှိတဲ့အနေအထားဖြစ်တော့ကဒီနေရာမှာကျွန်တော်တို့ကအားလုံးပါဝင်ပြီးတော့ဆုံဆုံလင်းလင်းဆွေးနွေးနိုင်တဲ့အနေအထားအယွင့်ကိုလုပ်နိုင်တဲ့အနေအထားဆိုတော့ကျွန်တော်တို့ငင်းကြရတဲ့ကိုရောက်နေမှာဖြစ်ပါတယ်အားလုံးမပါဝင်ဘူးဆိုတော့ဒီလောက်များတဲ့လက်နက်တိုင်အဖွဲ့အစည်းတွေအနေနဲ့တော့ရှေ့ဆက်ပြီးတော့လည်းတော်တော်လေးချက်ခဲအောင်မယ်လို့ကျွန်တော်အနေနဲ့အဲ့လိုပဲမြင်မိပါတယ
်ဟုတ်ကဲ့ကျောင်းမောင်ဆိုကျောင်းမောင်ဆိုကြားပါလားဟုတ်ကဲ့အမမောင်ဆိုဟုတ်ကဲ့ဒီမရက်နိုင်တာကနှစ်ဖက်စလုံးမှာဒီလုံလုံတဲ့ပြေဝတဲ့စိတ်ဆန္ဒနှစ်ဖက်စလုံးမှာအပြည့်အဝမရှိလို့လို့ဆိုတဲ့သုံးသပ်ချက်ကိုရောဆရာဘယ်လိုသဘောရသလဲ
ကျွန်တော်ကလို့မမြင်ဘူးခင်ဗျာအခုဒီနေ့ထဲမှာဖြစ်လာတဲ့စစ်ပွဲတွေကနှစ်ဖက်စလုံးကအကန့်အသတ်နဲ့တိုက်နေကြတာဗျာနော်အကန့်အသတ်မဲ့
တိုက်ကြမယ်ဆိုရဲသဘောမျိုးတော့မတွေ့ရဘူးတစ်ဖက်စလုံးကသူတစ်ဖက်ကငငယ်ရွေရွေကျက်နေဒီငငယ်ဆွနေဘဲကိုသွားမယ်ဆိုရဲသဘောသားလည်းရှိတယ်အဲဒါမဲ့အဲ့ဒီငငယ်ဆွနေဘဲသွားဖို့ငငယ်ကြီးမှန်ချက်တွေအပေါ်မှာမူတည်ပြီးတော့အကန့်တန့်နဲ့တိုက်နေကြတယ်လို့ပဲမြင်တယ်အခုလောလောဆယ်နှစ်ဖက်စလုံးကဒီလိုအချိန်မှာကျွန်တော်တို့ငငယ်ကြီးဆွနေဘဲလမ်းစာရှိသေးတယ်လို့ထင်ပါတယ်ဒါမဲ့ဟိုဆရာဦးခက်ထိန်ကပြောသလိုပဲငင်းငင်းစင်းနေအောင်မြင်လို့ဆိုရင်တော့လက်နက်ကိုင်ပြိပခါထဲမှာပါဝင်နေတဲ့အဖွဲ့အားလုံးပါဝင်ရေးဒီအခြေခံမူဖြစ်တယ်ဆိုတာကိုတော့ကျွန်တော်စုပ်ကိုင်မှုလို့ပါတယ်အဲ့ဒါပါဝင်နိုင်မှလည်းဒီငင်းငင်းစင်းလို့ရအောင်မြင်နိုင်မှလို့ယုံကြည်ပါတယ်ခင်ဗျ
ဟုတ်ကဲ့ခင်ဗျမင်းပြားကဥမောင်ကျော်စံစွန့်နေဖို့အလှည့်ပါဥမောင်ကျော်စံစွန့်နေပါခင်ဗ
ျဟုတ်ကဲ့ကျွန်တော်တို့ကတော့ဟိုအစိုးရတစ်ခုတက်လာတိုင်းတက်လာတိုင်းဒီငင်းငင်းစင်းလို့ရဖြစ်ပြီးတော့မှဟိုဟာငင်းငယ်ရမလားလို့ကျွန်တော်တို့ကစောင့်ကြည့်နေတာပါ။ဟောဘယ်ဆိုရတဲ့ငင်းငယ်တို့ဒီဆိုရလက်ထက်မှာပြရမလားရမလားနဲ့စောင့်နေတာ။အခုဒီတိုင်းသာပြောနေလို့ကတော့ဘုရားကလည်းမရဘူးဒီဘက်ကလည်းမရဘူးအစိုးရကလည်းတတ်မတော်ပုံမှာဆန်းတက်လို့မရဘူးတတ်မတော်ကလည်းအစိုးရကိုယုံကြည်မရှိဘူး။ကိုင်းရင်သာလည်းတတ်မတော်ပုံမှာယုံကြည်မရှိဘူးအစိုးရကိုယုံကြည်မရှိဘူးအဲ့လိုဖြစ်နေတာ။နောက်ဆုံးတော့ကျွန်တော်မြင်တာကတော့နောက်ဆုံးမြန်မာနိုင်ငံမှာကုလသမဂ္ဂညီညာရေးတက်ကိုချပြီးတော့မှညီညာရေးဆွေးနွေးခိုင်းရင်တော့တောင်းမယ်လို့ဒါပဲလမ်းစားပဲဒါတစ်ခုပဲကြံလို့တာလို့အဲ့ဒါအဲ့လိုပဲဆွေးနွေးချင်ပါတယ
်ဟုတ်ကဲ့ဘုရားကျောင်းဆရာကျေးဇူးတင်ပါတယ်ကျွန်တော်တို့မောင်ဒသနအီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့အထက်မှာတော့ပြည်မစ်စ်မဆုံးမဆုံးနိုင်တဲ့အဓိကအကြောင်းကညီညာရေးဆွေးနွေးကျင်လာတဲ့လူမျိုးရေးပေါ်အခြေခံတဲ့အာဏာခွဲဝေရေးကိုစောင့်တင်နေကြတော့ကြောင့်လို့ယူဆပါတယ်တဲ့ဥမြင့်ဆိုးဆိုတဲ့သောတာရှင်ကလည်းပဲဘာကြောင့်လဲဆိုတော့ယူသားမှုမရှိလို့ပါတဲ့ငင်းချင်ရောက်တဲ့ကိုပိုင်အကျိုးစီးပွားကိုမျှော်လင့်နေအခွင့်အရေးယူတယ်လက်ရှိဆိုရဲဒီမိုကရေစီပေါ်ဆောင်နေတာကိုအခွင့်ကောင်းအဖြစ်ရှိမြင်အသုံးချလို့ရတယ်။အစိုးရရဲ့နိုင်ငံရေးအချက်အလက်ကိုခွဲထွက်အခွင့်ကောင်းအဖြစ်ယူလို့ရတယ်။အဲဒါတွေကြောင့်စစ်ပွဲတွေဆက်ဖြစ်နေတာပါလို့ဦးမြင့်ဆိုဆိုတဲ့သောတာရှင်ကသုံးသပ်ပါတယ်။နောက်တူတည်းဆွေးနွေးမဲ့သောတာရှင်ကတော့မန္တလေးမြို့ကဦးတန်းမောင်လည်းပါဦးတန်းမောင်ဆွေးနွေးပါခင်ဗျာ။
ဟုတ်ကဲ့ပါကိုကြီးခုနအကိုကြီးမင်းပြားပြောတာပို့ဆိုရတယ်သောတာကောင်းပါတယ်ကိုကြီးဒီအင်းမင်းနဲ့ပြောတဲ့ပုဂ္ဂိုလ်ကလည်းကောင်းပါလေကိုကြီးတကယ်တမ်းတမ်းမတော်ကသူကပြောင်းလဲပေးရမှာပါကိုကြီးတမ်းမတော်ကမပြောင်းလဲဒီတိုင်းသားနေကြီးတွေသူပဲလိုက်ခိုးသစ်ဆင်နေတာပါဒီကျွန်တော်တို့ဆိုတာတချင်တော့ကားသမားပါသူတို့ကလမ်းမှာကလေးတွေကလေးစားနွားတွေနွားစားကြောက်သူတို့ကြက်တွေကြက်စားအဖွားကြီးတွေအဖွားကြီးစားအဲ့လိုမျိုးတမ်းမတော်တွေကဟိုတစွတ်တော့လောက်တာတွေများပါတယ်သူတို့နောက်သူတို့ရဲ့တည်ယူတန်ကြီးကဘယ်လိုဖြစ်လဲဆိုတော့သူတို့လို့ရကသူပြင်ဖို့တင့်ပါရေကို
ဟုတ်ကဲ့ခင်ဗျဟု
တ်ကဲ့ဟုတ်ကဲ
့ဦးတမောင်ကျေးဇူးတင်ပါတယ်ဟု
တ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ပါဟုတ်ကဲ့
နောက်တူကတော့မော်လိုက်မျိုးကကိုမျိုးမြင့်ကိုမျိုးမြင့်ဆွေးနွေးပါခင်ဗျဟော
ဟုတ်ကဲ့ရကျွန်တော်ကိုကြီးဆွေးနွေးတာကကောင်းပါလေကိုပြစ်တာကလေဝဲတန်းစီလေးစီပြည့်တဲ့ဥစ္စာကိုသူဝန်မခံပဲပြစ်တဲ့ပုံစံမျိုးလို့ဖြစ်နေကြတာတမ်းမလို့ကလည်းတမ်းမလို့ငါအထက်အကြီးရဆိုတဲ့ပုံစံမျိုးနဲ့ဟိုလိုဖြစ်နေကြပေါ့ဗျာဘယ်လိုဖြစ်လဲဆိုတော့ဒီကျမအောင်မှာကဒီကိုယ်ဥပ္ပဒုကမရောက်တဲ့သဘောမျိုးလိုဖြစ်နေတာပါ
ဟုတ်ကဲ့ခင်ဗျာ
ဒီအရသေးပါလို့ပြောလို့ရှိရင်ဆက်ဆဲရမယ့်သဘောမျိုးကဒီကောင်တပွဲဆိုတာဒီလိုပုံစံမျိုးနဲ့ကြည့်မယ်ဆိုလို့ရှိရင်ညဉ့်ညဉ့်ဆိုတာဘယ်လိုမှမဖြစ်နိုင်ဘူးကြာ
ဟုတ်ကဲ့ခင်ဗျာအမျိုးမျိုးကျေးဇူးများကြီးတင်ပါတယ်နောက်တူကတော့ရန်ကုန်မြို့ကစလိုင်းဘွေကုန်းစလိုင်းဆွေးနွေးပ
ါဟုတ်ကဲ့ဆရာဟိုကဒီကိစ္စကကာချုပ်ဝတ်ချုပ်ပြီးမြောင်းထိုင်ကိုယ်တိုင်လုံနိုင်ပါတယ်သူမလုတ်ချင်လို့ဆိုရင်တော့သူမှလည်းလုံနိုင်မှာလည်းမဟုတ်ပါဘူးအဲ့တော့တော့စမ်းစစ်စစ်လုံနေတဲ့ဥစ္စာကတော့မနှိမ့်တော့ဆုံးကြည့်ရမယ်သို့တော်ငါလည်းချိန်နေတော့မကောင်းပါတော့နောက်ပြည်သူလူထုကတော့ညီမမေဆိုရင်လုံနိုင်တယ်အဲ့တော့နောက်ဆုံးပြောချင်တဲ့ဥစ္စာကတော့ကတ်ဆူအလုပ်ချင်နေဆိုတတ်မတော်လဲကတ်ဆူပါဆိုတော့လုံလို့ရတယ်ဆိုတော့ဥစ္စာကိုပြောချင်တာပ
ါဟုတ်ကဲ့ဆလိုင်းကျေးဇူးများကြီးတင်ပါတယ်ဆရာဦးကထိနိုင်ဆိုတော့တိုက်ပွဲတွေကရမကောင်းမယ်ရမလည်းပဲတိုင်းပြည်ရဲ့တခြားကိစ္စတွေကိုဟဲ့လားအာယုံဆိုင်ပြီးတော့လုံနိုင်မယ်ဖွံ့ဖြိုးတိုးတက်ရေးစသည်အပြင်တိုင်းပြည်မှာလူဆရာတွေကအများကြီးပဲဒါကအားလုံးသိတဲ့ကိစ္စအားလုံးလည်းပဲဒါကိုတပွားတပွားတက်ခါတက်ခါပြောနေကြတဲ့ကိစ္စဆိုတော့အဲ့ဒါကိုမရက်ဘဲနဲ့စက်တိုက်နေကြကြတယ်ဘူကစက်တိုက်နေလို့တခုခုတစ်ဖက်ဖက်ကအကျိုးဖြစ်နေတယ်လို့ကျွန်တော်ကတော့အဲ့လိုပဲယူဆတယ်ဆိုတော့စစ်ကိုရက်လိုက်ရင်ဘယ်သူတွေနဲ့နာမှာလဲတိုက်နေတော့ဘယ်သူနဲ့နာတယ်လဲဆိုတော့လူလူနဲ့နာတယ်စစ်မတိုက်ဘူးဆိုရင်ဘယ်သူတွေနဲ့နာမှာလဲဆရာဦးကထိနိုင်
စ်မတိုက်ဘူးဆိုရင်ကျွန်တော်အနေနဲ့ဘသူဒီနစ်နာမယ်မနစ်နာဘူးဆိုတာချက်စစ်မတိုက်ဘူးဆိုရင်တိုင်းပြည်နဲ့ပြည်သူတွေအတွက်အကောင်းဆုံးပါပဲအကျိုးအရှိဆုံးပါပဲ
ဟုတ်ကဲ့ကျောင်းမောင်စုဒီအချိန်ဒီအောက်မှာဆရာအကောင်းမြင်သေးရဲ့လားစစ်ပွဲတွေရက်မဲ့အလားအလာငင်းချမ်းကြီးငင်းချမ်းကြီးတကယ့်ငင်းချမ်းကြီးဒီရားဖို့ထီကိုကျွန်တော်တို့ခဏထားပါဦးတိုက်ပွဲတွေရက်နိုင်မဲ့အလားအလာကိုလက်ရှိအချိန်ဒီအောက်မှာဆရာဘယ်လောက်ဒီအကောင်းမြင်ထားပါသလဲဆရာဦးမောင်စု
လက်ရှိနေထားမှာတော့ဗျာအခုတိုက်ပွဲဖြစ်နေတဲ့ KIA ပါဝင်မြောက်ပိုင်းမဟာမိတ်ဖွဲ့အဖွဲ့တွေနဲ့ပြန်လဲဆူးမွေးဖို့ကံလန်းနေတယ်ဆိုရဲအဲတရင်နေကျွန်တော်တို့ထွက်နေတယ်ငင်းကော်မရှင်ကလည်းလူတွေကလည်းပြောတယ်ဆိုတော့ဒါမကြခင်တွေ့ဆုံဆွေးနွေးမယ်အလားအလာရှိတယ်လို့ကျွန်တော်မြင်လို့ရပါတယ်အဲ့တော့စစ်တိုက်တာမကောင်းဘူးတန်းညီတွေမကောင်းဘူးဆိုတော့အားလုံးလက်ခံနိုင်ကြပါတယ်အဲစီရင်နီးလမ်းတစ်သက်နဲ့ချေရှင်းလို့မရဘူးဆိုတာလည်းအားလုံးသိကြပါတယ်ဒါပေမဲ့ပြဿနာကဘာဖြစ်နေလဲဆိုတော့ဆွေးနွေးနေတဲ့နိုင်ငံရေးပြဿနာတွေအပေါ်မှာစီအဖျားပေးနေဆိုရယ်အယူဆကျန်းနေသလိုဒီပြဿနာဖြစ်နေတာပါအဲ့တော့ဒီပြဿနာကိုဖြေရှင်းနိုင်တယ်ဆိုရင်ကျွန်တော်နောက်တစ်ဆင့်တက်နိုင်မယ်လို့ထင်ပါတယ
်ဟုတ်ကဲ့ကျောက်ခက်တင်နဲ့နောက်ဆုံးမိကွန်းမှာဆရာကကိုတိုင်တည်းတည်းဝင်ပါနေတဲ့ခါကျတော့ခုနမိကွန်းဒီစစ်ပွဲတွေရက်နိုင်မဲ့ရှေ့လားလားပေါ့ဆရာဘယ်လောက်ထိအကောင်းမြင်ထားပါလဲခင်ဗျာအ
ဲဒီနေ့ဒီအချိန်ခါရဲ့ချက်ချင်းအနေအထားကိုပြောမယ်ဆိုတော့ပြောဖို့ခက်တာပေါ့လေဒါပေမဲ့ငြိမ်းနေတာကြာရင်လည်းပြန်ပြီးတော့လှုပ်ရှားတတ်တယ်လို့အခုလိုလှုပ်ရှားပြီးတော့တိုက်ပွဲတွေဖြစ်တဲ့ကိစ္စကလည်းပဲအကျိုးစားနေတဲ့အချိန်ကာလဖြစ်တဲ့အတွက်ဒါကတော့အကောင့်ကကိုလည်းပြန်ပြီးတော့ကြောင်းလေးသွားနိုင်ပါလေ
ဟုတ်ကဲ့ပါခင်ဗျာပင်တိုင်းဆွနေပြတဲ့ဥခက်ထိန်တန်းဥမမောင်ဆိုးတိုက်ပောင်းဆွနေကြတဲ့ရိုဘီဝီတောတော်ရှင်တွေနားဆင်ကြတဲ့ဘီဝီတောတော်ရှင်တွေအားလုံးအထူးပဲကျေးဇူးတင်ပါတယ်ကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်ထပ်အကြောင်းအရာတစ်ခုကိုတက်ပြီးတော့ဆွနေကြပြီတာပေါ့ခင်ဗျာ